This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်မတ်လ18ရက်နေ့ရေဒီယို NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
Radio NUG သတင်းရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်မတ်လ18ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီရေးသတင်းကတော့အချမ်းပဲဆွေအစုကလေကြောင်းတိုက်ခတ်မှု2190ပြုလုပ်ခဲ့ပြီးအဲ့ဒီတိုက်ခတ်မှုတွေကြောင့်ကလေးငယ်ပေါင်း382ဦးအသက်ဆုံးရှုံးခဲ့ရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။အချမ်းပဲဆွေအစုကအရသာပြည်သူဆိုင်ရာနေရာများကိုလေကြောင်းတိုက်ခတ်မှု2000ကျော်ပြုလုပ်ခဲ့ပြီးအဲ့ဒီတိုက်ခတ်မှုတွေကြောင့်ကလေးငယ်ပေါင်း300ကျော်အသက်ဆုံးရှုံးခဲ့ရကြောင်းကိုအမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနကမတ်လ18ရက်နေ့မှာထုတ်ပြန်ထားပါတယ်။2025ခုနှစ်မတ်လ16ရက်နေ့ညနေ 9:30 ချိန်မှာရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံမြို့စင်ကြရနာပရိယတ်တိစာတင်လိုက်ကိုအချမ်းပဲဆွေအစုဟာလေကြောင်းတိုက်ခတ်မှုပြုလုပ်ခဲ့ရမှာတန်ကာရော2ပါအသက်18နှစ်အောက်ကိုရင်5ပါအရသာပြည်သူအမျိုးသား2ဦးနဲ့အမျိုးသမီး2ဦးစုစုပေါင်း10ဦးအသက်ဆုံးရှုံးခဲ့ရပြီးထိခိုက်ဒဏ်ရာသူအများအပြားရှိခဲ့ပါတယ်အဲဒီတိုက်ခတ်မှုမတိုင်ခင်နှစ်ရက်အလိုမတ်လ14ရက်နေ့ညနေပိုင်းမှာလဲအချမ်းပဲဆွေအစုအနေနဲ့မန္တလေးတန်းစင်ကူးမြို့နယ်လက်ပံလှကြီးရွာရဲ့ဈေးကိုလေကြောင်းမှတိုက်ခတ်ခဲ့တဲ့အတွက်ကြောင့်လေးလာသာကလေးတငယ်2ဦးပါဝင်ကလေးတငယ်စုစုပေါင်း6ဦးနဲ့အရသာပြည်သူ22ဦးအသက်ဆုံးရှုံးခဲ့ရပါတယ်အချမ်းပဲဆွေအစုဟာအများပြည်သူတွာလာနေတဲ့ဈေးနဲ့သာသရိကဆောင်းအုပ်များကိုရွေချက်ရှိရှိနဲ့လေကြောင်းမှတိုက်ခတ်တဲ့အဲ့ဒီလောက်ရအားအပြင်းထန်ရှုံးချပါတယ်။အချမ်းပဲဆွေအစုအနေနဲ့အများပြည်သူဆိုင်ရာနေရာများကိုရွေချက်ရှိရှိတိုက်ခတ်ခြင်းကိုမဟာဗျူဟာတရက်အနေနဲ့ကြဲကြဲပြန့်ပြန့်ကျင့်သုံးနေပြီးအဲ့ဒီလိုတိုက်ခတ်ခြင်းကြောင့်ကလေးငယ်များပါဝင်အရသာပြည်သူများရဲ့အသက်ဆုံးရှုံးမှုကိုဖြစ်ပေါ်စေခဲ့ပါတယ်။လူခွင့်ဆိုင်ရာဝန်ကြီးဌာနက2023ခုနှစ်မှ2025ခုနှစ်မတ်လ16ရက်နေ့အထိမှတ်တမ်းတင်ထားတဲ့အချက်လက်တွေအရကျမဆေအစုဟာအရသာပြည်သူဆိုင်ရာနေရာများကိုလေကြောင်းတိုက်ခတ်မှု2190ပြုလုပ်ခဲ့ပြီးအဲဒီလိုတိုက်ခတ်မှုတွေကြောင့်ကလေးငယ်ပေါင်း382ဦးအသက်ဆုံးရှုံးခဲ့ရပါတယ်။အကျမဆေအစုရဲ့အများပြည်သူဆိုင်ရာနေရာများကိုတိုက်ခတ်မှုနဲ့ကလေးငယ်များပေါ်ထိခိုက်သေးခြင်းမှုများဟာနိုင်ငံတကာလူသားချင်းစာနာမှုဥပဒေ International Humanitarian Law ကတားမြစ်ထားတဲ့အချက်များကိုပြောင်ပြောင်တင်းတင်းကျွလွန်ခြင်းဖြစ်ပါတယ်။အထူးသဖြင့်လက်နက်ကိုင်ပဋိပက္ခများအတွင်ကလေးငယ်များအားကာကွယ်ပေးရမယ့်အချက်များကိုကျွလွန်ဖောက်ပြပြီးကလေးငယ်များပေါ်ကြီးမားတဲ့ကျူးလွန်မှု6မျိုးမှာအပါအဝင်ဖြစ်တဲ့ကလေးငယ်များကိုထိခိုက်သေးစေခြင်းတပ်ပြက်ခြင်းဆိုတဲ့အချက်ကိုထင်းထင်းရှားရှားကျူးလွန်ရာရောက်ပါလေ။ဒါပြင်ကလေးငယ်များအခွင့်အရေးဆိုင်ရာစာချုပ်ပါကလေးငယ်များရဲ့အသက်ရှင်ခွင့်ဖွံ့ဖြိုးတိုးတက်ခွင့်ပါဝင်ခွင့်နဲ့ကာကွယ်မှုရရှိပိုင်ခွင့်များကိုချိုးဖောက်ရာရောက်ပါလေ။နိုင်ငံတကာလူခွင့်ရေးဥပဒေနဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေများကိုချိုးဖောက်ရုံနဲ့မကကလေးငယ်များအားကာကွယ်ဆောင်ရွက်မယ်နိုင်ငံတကာစံချိန်စံနှုန်းများနိုင်ငံတကာစာချုပ်များကိုပြင်းထန်စွာချိုးဖောက်နေတဲ့အချမ်းပဲဆွေအစုအားနိုင်ငံတကာလူ့အခွင့်အရေးယန္တရားများနဲ့နိုင်ငံတကာတရားစီရင်မှုယန္တရားများမှအမြန်ဆုံးထိရောက်စွာအရေးယူဆောင်ရွက်ပေးကြပါရန်လူ့အခွင့်အရေးနဲ့ကလေးငယ်ဆိုင်ရာအခွင့်အရေးများကိုကြိုးပမ်းလှုပ်ဆောင်နေတဲ့နိုင်ငံများအားတိုက်တွန်းအပ်ပါတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာအခုဆက်လက်ပြီးစစ်ကောင်စီတပ်ချက်တူနဲ့တပ်သား2ဦးတရဦးပကဖသို့အလင်းဝင်လဲဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်မျိုးသားညီညွတ်ရေးအစိုးရအမှတ်၁စစ်ဒေသမန္တလေးတိုင်းကြောက်စဲခရိုင်တရဦးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တရဦးပကဖတို့အကြမ်းဖက်စစ်ကောင်စီတပ်မှတက်ချက်အူလက်နက်နဲ့တကွတပ်သား2ဦးစုစုပေါင်း3ဦးအလင်းဝင်ရောက်လာကြောင်းသိရပါတယ်။2025ခုနှစ်မတ်လ17ရက်နေ့မှာ မြို့သားညီညွတ်ဆိုရအမတ်တစ်စစ်တီသာမန္တလေးတိုင်းကျောက်ဆယ်ခရိုင်တတအူးမြို့နယ်ပြည်သူ့ကာကွယ်ရေးဖွဲ့တတအူးပကဖသို့အကြမ်းဖက်စစ်ကောင်စီမှတက်ကြအောင်မိုးဟာ MA1 တလက် G162 တောင်းဘုံသီးနှလုံးနင်းမိုင်တလုံး G3G 10တောင်း MA1 G ပေါက်3ပေါက်တို့နဲ့တကွာအလင်းဝင်ရောက်လာခဲ့ကအဲ့ဒီနေ့မှာပဲစစ်မှုထမ်းအပတ်စဉ်ခုနှစ်ခေါ်ချိန်မှာပေါ်တာဆွဲခံရတဲ့အကြမ်းဖက်စစ်ကောင်စီခလာရ253မှတပ်သားကျော်အောင်တပ်သားဗျာကြီးတို့နှူးဟာလဲအကြမ်းဖက်စစ်ကောင်စီထံမှလက်နက်မပါကိုလိုယုံကတဒုံမြို့နယ်ပတ်ကပ်ဖသို့အလင်းဝင်ရောက်လာခဲ့တယ်လို့ဆိုပါတယ်တဒုံမြို့နယ်ပြည်သူ့ကာကွယ်ရေးဖွဲ့တဒုံပတ်ကပ်ဖအနေနဲ့အလင်းဝင်ရောက်လာတဲ့၎င်းတို့၃ဦးကိုနှွေးထွေးစွာကြိုဆိုပြီးလက်နက်ခဲအများယူဆောင်ပေးနိုင်ခဲ့တဲ့တက်ကြအောင်မိုးတော်မကကိုလိုယုံကအလင်းဝင်ရောက်လာနိုင်တဲ့တပ်သားနှူးကိုလည်းထိုက်တဲ့နဲ့ချင်းမြင်ငွေများပေးရကား၎င်းတို့ရဲ့ဆန္ဒအတိုင်းလွတ်မြောက်နိုင်မြင်များသို့ပို့ဆောင်ပေးခဲ့တယ်လို့ဆိုပါတယ်ခင်ဗျာခုတခါတင်ဆက်ပေးမှာကတော့ရန်သူဟာနိုင်ငံရဲ့နယ်မြေ20ရာခိုင်နှုန်းလောက်ကိုပဲချုပ်ကန်ထားနိုင်တော့တယ်လို့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရန်သူဟာနိုင်ငံရဲ့နယ်မြေ20ရာခိုင်နှုန်းလောက်ကိုပဲချုပ်ကန်ထားနိုင်တော့တယ်လို့စစ်ရေးသတင်းများကိုသုံးသပ်ဖော်ပြနေတဲ့ PDF Insight ကဖော်ပြပါတယ်တူမီနဲ့စခဲ့လို့နိုင်ငံကစစ်ရေးအကဲခတ်များအထင်သေးပြီးဟာသဖြစ်ခဲ့တဲ့တော်လှန်ရေးဟာလင်းနှစ်ဆိုတဲ့တူတောင်းလာတဲ့ကာလတွဲမှာတိုင်းပြည်ရဲ့ကံကြမ္မာကိုဆုံးဖြတ်ပေးနိုင်လောက်တဲ့အခြေအနေရောက်လာပါပြီတိုက်ပွဲတွေဟာတိုင်းပြည်မြောက်ဖြားကနေတောင်ပြားအထိနိုင်ငံရဲ့အနောက်ကျောချင်းရခိုင်ပြည်နယ်တွေကနေအရှေ့မြောက်ချမ်းနဲ့အရှေ့တောင်ချမ်းအထိတရုတ်နယ်စပ်နဲ့ရှမ်းလန်းနိုင်ငံနှစ်ဖွဲ့နေရာများမှပအနှံ့ပြားပေါ်ဆောင်နေကြတာဖြစ်ပါတယ်ရန်သူဟာနိုင်ငံရဲ့နယ်မြေ20ရာခိုင်နှုန်းလောက်ကိုပဲချုပ်ကန်ထားနိုင်တော့တာပါဒီလိုအခြေအနေရောက်လာတဲ့ဒီကကြောင်းရင်းကတော့တိုင်းပြည်ကိုဆယ်စုနှစ်များစွာကြီးစိုးခွတုတ်လာတဲ့ဖက်စစ်စစ်တပ်ကိုအပြုတ်တိုက်မှရတော့မယ်ဆိုတဲ့မျိုးတရံလုံးရဲ့လွန်ခိုင်မာတဲ့တနိဋ္ဌန်ကြောင်းပါပဲလို့ PDF Insight ကသုံးသပ်ဆိုထားပါတယ်မြန်မာနယ်ဦးတော်လိုင်းရေးဟာစာတွေ့မဟုတ်တဲ့လက်တွေ့ဘဝအတွေ့အကြုံများနဲ့ဖြတ်သန်းတိဆောက်လာခဲ့တာဖြစ်ပြီးကမ္ဘာအဆင့်38လို့ဆိုတဲ့စစ်တပ်ကိုတူမီနဲ့စပြီးတိုက်လာတဲ့ပြည်သူ့ကာကွယ်တပ်တွေတပ်တန်း၄နှစ်ရောက်လာချိန်မှာအတော်ပြေဝတဲ့အတွေ့အကြုံတွေရရှိလာခဲ့ပြီလို့လည်းဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio Energy သတင်းတောက်မင်းတီဟန်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Video NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စည်ရည်သတင်းကောင်းထုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ Video NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်မတ်လ18ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Video NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်မြန်မာနိုင်ငံကအကြမ်းဖက်စစ်အုပ်စုကဖန်တီးကျူးလွန်နေတဲ့လူ့အခွင့်အရေးဆိုင်ရာအခြေအနေတွေနဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေဟာအမြင့်ဆုံးကိုရောက်ရှိနေတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံကအကြမ်းဖက်စစ်အုပ်စုကဖန်တီးကျူးလွန်နေတဲ့လူ့အခွင့်အရေးဆိုင်ရာအခြေအနေတွေနဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေဟာအမြင့်ဆုံးကိုရောက်ရှိနေတယ်လို့လူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကမတ်လအတွင်းမှာဆိုထားပါတယ်။မြန်မာနိုင်ငံမှာဆိုလို့ရှိရင်အခုကာလအတွင်းစားနပ်ရိက္ခာနဲ့ပတ်သက်ပြီးတော့အထူးဆိုးဝါးတဲ့အခြေအနေအစားအစာလုံခြုံမှုနဲ့ပတ်သက်ပြီးတော့အထူးအဆိုးဝါးဆုံးအခြေအနေကိုရောက်ရှိနေပြီးတော့လက်ရှိမြန်မာနိုင်ငံမှာ 19.6 တန်းသောပြည်သူတွေကလူသားချင်းစာနာမှုအကူအညီကိုလိုအပ်နေပြီးတော့2025ခုနှစ်မှာဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ပြည်သူစုစုပေါင်း 15.2 တန်းတနည်းအားဖြင့်လူဦးရေရဲ့သုံးပုံတစ်ပုံကအစားအစာမလုံခြုံမှုနဲ့ဆိုးဝါးတဲ့အစားအစာမလုံခြုံမှုနဲ့ရင်ဆိုင်ရမယ်လို့ထုတ်ပြန်ချက်ဖြစ်ပါတယ်ဒီအစီရင်ခံစာတွေထုတ်ပြန်ကြေညာချက်တွေကြည့်မယ်ဆိုရင်တော့မြန်မာနိုင်ငံကအကြမ်းဖက်စစ်အုပ်စုကဖန်တီးကျူးလွန်နေတဲ့လူ့အခွင့်အရေးဆိုင်ရာအခြေအနေတွေလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေအမြင့်ဆုံးကိုရောက်ရှိနေပြီးနိုင်ငံတကာကဖြစ်နိုင်တဲ့လမ်းကြောင်းအကုန်လုံးကနေဝိုင်းဝန်းအရေးယူဖို့ရောက်ရှိနေပြီဆိုတဲ့အကြောင်းဖော်ပြနေပါတယ်လို့ဆိုပါတယ်။ယခုနှစ်ထုတ်ပြန်မဲ့လူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ်ထဲမှာထိရောက်ပြီးတော့အကြမ်းဖက်စစ်အုပ်စုကိုအများဆုံးဖယ်ရှားနိုင်မဲ့လုပ်ငန်းစဉ်တွေပါဝင်အောင်ဆက်လက်ကြိုးပမ်းဆောင်ရွက်လျက်ရှိတယ်လို့လည်းလူ့အခွင့်အရေးဝန်ကြီးကထပ်လောင်းဆိုပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ညူယောင်မြို့မှမြန်မာအတိုင်းဝိုင်းအားလှိုင်းလဲစွာကျေးဇူးတင်ရှိကြောင်းဒေါ်အောင်ဆန်းစုကြည်ရဲ့တားငယ်ကိုထိန်လင်းအသိပေးတဲ့သတင်းကိုတင်ပြပေးပါမယ်ညူယောင်မြို့မှမြန်မာအတိုင်းဝိုင်းအားလှိုင်းလဲစွာကျေးဇူးတင်ရှိကြောင်းဒေါ်အောင်ဆန်းစုကြည်ရဲ့တားငယ်ကိုထိန်လင်းကမတ်လ18ရက်မှာဆိုရှယ်မီဒီယာမှာတဆင့်ရုပ်သံနဲ့တကွအသိပေးဆိုလိုက်ပါတယ်ညူယောင်မြို့ကမြန်မာပြည်သူတွေရဲ့လှိုင်းလဲစွာနှွေးထွေးကြိုဆိုမှုကျင်နာမှုတွေနဲ့ရက်ရောကူညီတဲ့စေတနာတွေကိုကျွန်တော်ကြည်နူးစွာခံစားမိပါတယ်ဓမ္မဘက်ကယက်တီပီပံ့ပိုးကူညီနေကြတဲ့မြန်မာနယ်ပွားအမေရိကန်သားများကိုကျွန်တော်လေးစားမိပါတယ် ခိုင်မာပြင်းပြတဲ့စိတ်ဓာတ်ရှိသူတွေကိုကြည့်ပြီးမိမိအတွက်ရောမြန်မာနိုင်ငံရဲ့အနာဂတ်အတွက်ပါမျှော်လင့်ချက်ဖြစ်စေပါတယ်။ဒီခရီးစဉ်ကိုအဆင်ပြေပြေအောင်မြင်ဖြစ်မြောက်အောင်စီစဉ်ပေးသူများနဲ့ပံ့ပိုးကူညီပေးတဲ့တန်မတ်ကြီးဦးကျော်မိုးထွန်းဝင်းကြီးနော်ဆူဇန်နာလှလှဆူနဲ့ရှောင်းတာနယ်တို့ကိုအထူးကျေးဇူးတင်ရှိပါတယ်လို့ဆိုထားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့တားငယ်ကိုထိန်လင်းဟာမတ်လ13ရက်နေ့ကကျင်းပခဲ့တဲ့ UN event မှာမြန်မာနိုင်ငံမှာရှိတဲ့စစ်ဘေးသင့်အမျိုးသမီးများကလေးများခံစားရတဲ့ Post Trauma Stress Disorder PTSD အကြောင်းကိုအလေးပေးဆွေးနွေးခဲ့ပါတယ်။မတ်လ14ရက်နေ့မှာတော့ဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးနဲ့မြန်မာနိုင်ငံအရေးကိုကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ဦးကျော်မိုးထွန်းနဲ့ရင်းရင်းနှီးနှီးတွေ့ဆုံခဲ့ပြီးနောက်ကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ကနေဒါတန်အမတ် Mr. Bowen နဲ့လည်းတွေ့ရောက်ဆွေးနွေးခဲ့ပါတယ်ခင်ဗျာ။ဆလဘီအပူချိန်အလွန်အမင်းမြင့်တက်ခြင်းနဲ့ဆက်လျင်းသည့်သတိပေးချက်ကို NUG ကသတိပေးထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအလဲပိုင်းရှိမြို့အများစုသည်ကမ္ဘာအပူဆုံးမြို့များစည်ရင်တွင်ပါဝင်လျက်ရှိပြီးအပူလွန်ကဲခြင်းကြောင့်အသက်ဆုံးရှုံးရသည့်ဖြစ်စဉ်များမှာမြို့ကြီးအများစုတွင်ဖြစ်ပွားလျက်ရှိတယ်လို့ NUG ကသတိပေးထုတ်ပြန်ထားပါတယ်။မိုးလေဝသခန့်မှန်းချက်များအရလာမီရက်တတပတ်အတွင်းစကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးအေရီတိုင်းဒေသကြီးနှင့်ရခိုင်ပြည်နယ်တို့တွင်ပုံမှန်အပူချိန်ထက်မြင့်တက်နိုင်တယ်လို့အသိပေးဆိုပါတယ်။ယင်းကဲ့သို့အပူချိန်အလွန်မင်းမြင့်တက်မှုများကြောင့်နောက်ဆက်တွဲကျန်းမာရေးဆိုင်ရာပြဿနာများကိုလည်းရင်ဆိုင်ကြုံတွေ့ရလျက်ရှိသည်အပူချိန်အလွန်မင်းမြင့်တက်ခြင်းကြောင့်အရေပြားနေလောင်ခြင်းချွေးအလွန်အကျွံထွက်ခြင်းကျွတ်တက်ခြင်းပင်မနွမ်းနေခြင်းမူးဝေအော့အန်ခြင်းအပူလွန်၍သတိလစ်ခြင်းတို့အပြင်ပုံမပြင်းထန်ပါကအသက်ဆုံးရှုံးသည့်အထိဖြစ်စေနိုင်တယ်လို့ဖော်ပြပါရခင်ဗျာဆလဘီဩစတြေးလျနိုင်ငံကင်ဘာရာမြို့တော်ယာရာလူမလာတပ်မှန်ရက်ကွက်က NUG ဆက်ဆံရေးရုံးမှလူထုတွေ့ဆုံပွဲကျင်းပမည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်ဩစတြေးလျနိုင်ငံကင်ဘာရာမြို့တော်ယာရာလူမလာတန်တမန်ရက်ကွက်က NUG ဆက်ဆံရေးရုံးမှကင်ဘာရာတောင်ဟောမီတင်ကိုမတ်လ22ရက်စနေနေ့မှာကျင်းပမယ်လို့သိရပါတယ်။စနေနေ့ကင်ဘာရာမြို့တော်ယာရာလူမလာတန်တမန်ရက်ကွက်က NUG ရုံးမှဖြစ်ပါတယ်။ NUG ဝန်ကြီးဌာနအသီးသီးရဲ့လှုပ်ဆောင်မှုတွေ၊စိန်ခေါ်မှုတွေ၊ပြီးမြောက်အောင်မြင်မှုတွေကိုတင်ပြသွားမှာဖြစ်ပြီးအထူးသဖြင့်ပတ်သုံးလုံးကိစ္စရပ်တွေကိုရှင်းပြဖို့မြေပြင်မှာဥဆောင်နေတဲ့အမြဲတမ်းအတွင်းဝင်ကလည်းအွန်လိုင်းကနေတက်ရောက်ရှင်းပြဆွေးနွေးမှာဖြစ်တယ်လို့လူတွေသိမသိကြတဲ့ NUG ရဲ့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနရဲ့လုပ်ငန်းတွေကိုရှင်းပြဖို့သူ့ရဲ့အမြဲတမ်းအတွင်းဝင်ကလည်းလူကိုယ်တိုင်တက်ရောက်မှာဖြစ်ပါတယ်လို့ဩစတြေးလျနိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေကအသိပေးဆိုထားပါတယ်။အဆိုပါအခမ်းအနားကိုဩစတြေးလျရောက်မြန်မာအင်အားစုများတက်ရောက်ဖို့ဖိတ်ခေါ်ထားပါတယ်ခင်ဗျာ။ဆက်လက်ပြီး ILO 10လူထုအသံခေါင်းစဉ်ဖြင့်ဆွေးနွေးပွဲစကားဝိုင်းပြုလုပ်မည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ILO 10လူထုအသံခေါင်းစဉ်ဖြင့်ဆွေးနွေးပွဲစကားဝိုင်းပြုလုပ်မည်ဖြစ်ကြောင်းသိရပါတယ်။အဆိုပါစကားဝိုင်းကိုမတ်လ19ရက်မနက်ပိုင်းတွင် Radio NUG နှင့်သတင်းဌာနများကထုတ်လွှင့်မှာဖြစ်ပါတယ်။စကားဝိုင်းကျင်းပရခြင်း၏ရည်ရွယ်ချက်မှာစကားစားရဲ့လူအခွင့်အရေးချိုးဖောက်မှုများနှင့်အကြမ်းဖက်ဖိနှိပ်တပ်ဖြတ်မှုများအဓမ္မစစ်သားစုဆောင်းမှုများကြောင့်အလုသမားများအပါအဝင်ပြည်သူတရေလုံးထိခိုက်ခံစားအတိဒုက္ခရောက်နေမှုများအပေါ် ILO ကပြင်းထန်ထိရောက်သည့်အပြစ်ပေးအရေးယူမှုများပြုလုပ်နိုင်ရေးILO ရန်နေရာမှာတဆင့်အကြမ်းဖက်စစ်တပ်ကိုအမြင့်ဖြတ်ချေမှုန်းရီတို့နဲ့ဆက်လင်း၍ကျင်းပရခြင်းဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်မြန်မာစစ်အုပ်စုနှင့်၎င်း၏ရာဇဝတ်စည်းဝါးကိန်းအားဖျက်သိမ်းနိုင်ခြင်းမရှိဘဲနိုင်ငံဖြတ်ကျော်ရာဇဝတ်လုပ်ငန်းများကိုအဆုံးသတ်ပပျောက်နိုင်မည်မဟုတ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာစစ်အုပ်စုနှင့်၎င်း၏ရာဇဝတ်စည်းဝါးကိန်းအားဖျက်သိမ်းနိုင်ခြင်းမရှိဘဲနိုင်ငံဖြတ်ကျော်ရာဇဝတ်လုပ်ငန်းများကိုအဆုံးသတ်ပပျောက်နိုင်မည်မဟုတ်ကြောင်း Justice for Myanmar ကဖော်ပြပါရယ် Justice for Myanmar ၏သုတေသနတွင်စိုက်ဘာငွေလိမ်လုပ်ငန်းများသည်ထိုင်းနိုင်ငံပိုင်နှင့်ပုဂ္ဂလိကစည်းဝါးလုပ်ငန်းများမြန်မာစစ်အုပ်စု၎င်း၏ပြည်သူ့စစ်များနှင့်အပေါင်းပါများ၏အားပေးကူညီမှုကြောင့်ပို၍ပင်ချဲ့ထွင်များပြားလာကြောင်းတွေ့ရှိရတယ်လို့ဖော်ပြပါရယ်မြန်မာစစ်အုပ်စုနှင့်၎င်း၏ရာဇဝတ်စည်းဝါးကိန်းအားဖျက်သိမ်းနိုင်ခြင်းမရှိဘဲနိုင်ငံဖြတ်ကျော်ရာဇဝတ်လုပ်ငန်းများကိုအဆုံးသတ်ပပျောက်နိုင်မည်မဟုတ်ကြောင်းလည်းဖော်ပြပါရယ်မြန်မာစစ်အုပ်စုကရင်နယ်ခြားဆောင်တပ်နှင့်၎င်း၏အပေါင်းပါများအပြစ်ပေးအရေးယူခံရမှုမှကင်းလွတ်နေမှုအားအဆုံးသတ်ရန်ဒဏ်ခတ်ပိတ်ဆို့မှုများနှင့်ပို၍ကျေပြန်သောရာဇဝတ်ကြောင်းအရာတရားစွဲဆိုမှုများအပါအဝင်ပြစ်မှတ်ထားအရေးယူဆောင်ရွက်မှုများလုပ်ဆောင်ရန်လိုအပ်တယ်လို့ဆိုပါရယ်ထိုင်းနိုင်ငံအနေဖြင့်နေဆက်ဖြတ်ကျော်လောင်စာဆီနှင့်လျှက်စစ်မီပေးပို့မှုများနှင့်တရှိပြီးစွန့်အင်ရောင်းချမှုသဘောတူစာချုပ်များကိုအရေးတကြီးပြန်လည်သုံးသပ်သင့်ပြီးမြေသည့်ရောင်းချမှုများကရာဇဝတ်လုပ်ငန်းများအားအားပေးကူညီခဲ့ကြောင်းကိုလည်းတွင်လင်းမြင်သာစွာအစီရင်ခံတင်ပြသင့်တယ်လို့ Justice for Myanmar ကဖော်ပြပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ ရေဒီယို NUG သောတာရှင်များခင်ဗျာဒီနေ့နဲ့မနက်ဖြန်အတွက်မိုးလေဝသခန့်မှန်းချက်ကို Airy မှတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်မိုးလေဝသအခြေအနေခန့်မှန်းချက်တွေကိုတင်ပြပေးသွားပါမယ်မိုးအခြေအနေကတော့ကချင်ပြည်နယ်မှာနေရာကျဲကျဲမိုးထချုံရွာနိုင်ပြီးစကိုင်းတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်တို့မှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်မန္တလေးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီးနဲ့ချင်းပြည်နယ်၊ရခိုင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာတိမ်အထင်အင့်ဖြစ်ထွားနိုင်ပါတယ်။မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာတော့2025ခုနှစ်မတ်လ22ရက်နေ့မှာနေရာကွက်ကြားမိုးထချုံရွာနိုင်ပြီးကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာအများအပြားသားရနိုင်ပါတယ်။မိပူချိန်တွေကတော့စကိုင်းတိုင်းဒေသကြီး၊မန္တလေးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီး၊အေရဝတီတိုင်းဒေသကြီးနဲ့ရခိုင်ပြည်နယ်တို့မှာပုံမှန်အပူချိန်ထက်မြင့်တက်နိုင်ပါတယ်။တနင်္သာရီတိုင်းဒေသကြီးနဲ့ကချင်ပြည်နယ်တို့မှာပုံမှန်အပူချိန်အောက်ကျဆင်းနိုင်ပြီးကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာတော့ပုံမှန်အပူချိန်ခန့်သာရှိနိုင်ပါတယ်။အခုဆက်လက်ပြီးနေ့လိုက်မိုးလေဝသအခြေအနေတွေကိုတင်ပြပေးသွားပါမယ်။မလ18ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်တောင်ပိုင်းနဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်အင့်ဖြစ်ထွားနိုင်ပြီးကျန်ဘင်္ဂလားပင်လယ်အော်မှာအများအပြားသားရနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကမ်းရိုးတန်းမှာလေဟာအရှိတ်ကနေတနင်္သာရီကို10မိုင်ကနေ -20 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအထင်အင့်ရှိနိုင်ပါတယ်။ရခိုင်ကမ်းရိုးတန်းမှာလေဟာအရှိတ်တောင်ဘက်ကနေတနင်္သာရီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအထင်အင့်ရှိနိုင်ပါတယ်။မြဝကျုံမဒေတာရီနဲ့မုတ်တမခွေတို့ဘက်မှာတော့လေဟာအနောက်မြောက်ဘက်ကနေတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ကနေလိုင်းအထင်အင့်ရှိနိုင်ပါတယ်။မိုးချီနေကတော့ကချင်ပြည်နယ်မှာနေရာကျဲကျဲမိုးထချုံရွာနိုင်ပြီးစကိုင်းတိုင်းဒေတာကြီးမှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။တနင်္သာရီတိုင်းဒေတာကြီးနဲ့ရှမ်းပြည်နယ်တို့မှာတော့တိမ်အထင်ဖြစ်ထွန်းနိုင်ပြီးကြံတိုင်းဒေတာကြီးနဲ့ပြည်နယ်တို့မှာအများအပြားသားရနိုင်ပါတယ်။နေပူချိန်တွေကတော့စကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးအေရဝတီတိုင်းဒေသကြီးနဲ့ရခိုင်ပြည်နယ်တို့မှာပုံမှန်အပူချိန်ထက်မြင့်တက်နိုင်ပါတယ်။တနင်္သာရီတိုင်းဒေသကြီးနဲ့ကချင်ပြည်နယ်တို့မှာတော့ပုံမှန်အပူချိန်အောက်ကျဆင်းနိုင်ပြီးကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာပုံမှန်အပူချိန်ခန့်သာရှိနိုင်ပါတယ်။မြို့ချိန်တွေကတော့တနင်္သာရီတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာမနက်ပိုင်းမြူထူတွေကျဆင်းနိုင်ပါတယ်ရှင်။မနက်ဖြန်မလ18ရက်နေ့တော်မူလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်တောင်ပိုင်းနဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်အင့်ဖြစ်ထွန်းနိုင်ပြီးကျန်ဘင်္ဂလားပင်လယ်အော်မှာအများအပြားသားရနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကမ်းရိုးတန်းမှာလေဟာအရှိတ်တောင်ဘက်ကနေတနင်္သာရီ10မိုင်ကနေ -20 ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ကနေလိုင်းအထင်အင့်ရှိနိုင်ပါတယ်။ရခိုင်ကမ်းရိုးတန်းမြို့ဝကျွန်းမဒေသတွေနဲ့မုတ်တမခွေတို့ဘက်မှာတော့လေဟာအနောက်မြောက်ဘက်ကနေတနင်္သာရီ9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ကနေလိုင်းအထင်အင့်ရှိနိုင်ပါတယ်။မိုးချီနေကတော့ကချင်ပြည်နယ်မှာနေရာကျဲကျဲမိုးထချုံရွာနိုင်ပြီးစကိုင်းတိုင်းတနင်္သာရီတိုင်းပဲခူးတိုင်းနဲ့ရှမ်းပြည်နယ်တို့မှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။ချင်းပြည်နယ်၊ကရင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာတိမ်အထင်အင့်ဖြစ်ထွန်းနိုင်ပြီးကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာလည်းအများအပြားသားရနိုင်ပါတယ်။မေပူချိန်နေကတော့စကိုင်းတိုင်း၊မန္တလေးတိုင်း၊မကွေးတိုင်း၊ရန်ကုန်တိုင်း၊အေရဝတီတိုင်းနဲ့ရခိုင်ပြည်နယ်တို့မှာပုံမှန်အပူချိန်ထက်မြင့်တက်နိုင်ပါတယ်။တနင်္သာရီတိုင်းနဲ့ကချင်ပြည်နယ်တို့မှာတော့ပုံမှန်အပူချိန်အောက်ကျဆင်းနိုင်ပြီးကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာပုံမှန်အပူချိန်ခန့်သာရှိနိုင်ပါတယ်။မြူချီနေကတော့ပဲခူးတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာမနက်ပိုင်းမြူထူတွေကျဆင်းနိုင်ပါတယ်ရှင
်။ Video NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ။ဒီကုသကတင်ဆက်ပေးမယ့်ကျန်းမာရေးအသိပညာကဏ္ဍမှာຫນွေရာသီတွင်အဖြစ်များသောကုသယောဂများအပိုင်းနှစ်ကိုတင်ဆက်ပေးထားပါတယ်ခင်ဗျာ
။အမျိုးသားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ရိယာသီတွင်အဖြစ်များတဲ့ကူးစက်ယောဂများအကြောင်းကိုတင်ပြပေးပါမယ်။ဥယောင်ငန်းဖြာတိုက်ဖိုက်ယောဂ။ဥယောင်ငန်းဖြာယောဂဟာဥလန်းကျောင်းနဲ့သွေးကြောအတွင်းဖက်တီရီယပိုကူးစက်ခြင်းဖြစ်ပါတယ်။ယောဂပိုးရှိသူထိတွေ့ကင်တွယ်ထားတဲ့အစာအစာတွေဒါမှမဟုတ်ဖျော်ရမကတွေကိုစားတောက်ခြင်းဒါမှမဟုတ်ယောဂပိုးပါဝင်တဲ့ရှည်ကိုတောက်မိခြင်းကြောင့်ယောဂဖြစ်ပွားနိုင်ပါတယ်။ယောဂပိုးကူးစက်ခံရပြီးနောက်တစ်ပတ်ကနေ၃ဘက်အကြာမှာယောဂလက္ခဏာပြလီရှိပါတယ်။ယောဂလက္ခဏာတွေဟာအပျော့စားဒါမှမဟုတ်ပြင်းထန်နိုင်ပြီးအပြားကြီးခြင်း၊နှုံးခွေခြင်း၊အစာတောက်ပြတ်ခြင်း၊ခေါင်းကိုက်ခြင်း၊ဝမ်းချုပ်ခြင်းဒါမှမဟုတ်ဝမ်းလျှောခြင်းနဲ့ရင်ဘက်မှာအနီးစက်တွေထွက်ခြင်းတို့ပါဝင်နိုင်ပါတယ်။ဥယောင်ငန်းပြယောဂါကနေပြန်လည်ကောင်းမွန်လာပြီးနောက်တချို့သူတွေဟာယောဂပိုးသေဆောင်သူတွေဖြစ်ပွားကြောင်းကိုလည်းတွေ့ရှိရပါတယ်။အဆိုပါယောဂပိုးသေဆောင်သူတွေဟာတခြားသူတွေကိုယောဂပိုးပြန်လည်ကူးစက်စေနိုင်တာကြောင့်ပရိစီဝါဆေးဝါးတွေနဲ့ကုသဖို့လိုအပ်ပါတယ်။ကာကွယ်ရန်နည်းလမ်းများတန်ရှင်းတဲ့ရေကိုတောက်ပါမရနိုင်မှာကကြိုချက်ထားတဲ့ဒါမှမဟုတ်ကလိုရင်းခတ်ထားတဲ့ရေကိုတောက်ပါအိမ်သာအသုံးပြုပြီးချိန်တိုင်းအစားအစာတွေကိုပြင်ဆင်ချက်ပြုတ်ခြင်းမပြုမီတိုင်းနဲ့မစားသုံးမီအချိန်တိုင်းလက်ကိုဆက်ပြားနဲ့ရေတို့နဲ့သေချာစွာဆေးကြောပါသေချာစွာချက်ပြုတ်ထားတဲ့အစားအစာတွေကိုစားပါစွန့်ပစ်ပစ္စည်းတွေနဲ့လူအညစ်အကြေးတွေကိုစနစ်တကျစွန့်ပစ်ပါဥယောင်ငန်းဖြာယောဂါကာကွယ်ဆေးထိုးဖို့ဆရာဝန်နဲ့တိုင်ပင်ပါယောဂါလက္ခဏာတွေပေါ်ပေါက်လာပါက ဆရာဝန်ကျန်းမာရေးဝန်ထမ်းတွေနဲ့တိုင်ပင်ပါ virus ပိုးကြောင့်ဖြစ်သောအဖျားရောဂါများဇာတိအကူးပြောင်းကာလတွေမှာအပျော့စားဖျားနာခြင်းတွေဖြစ်ပွားတတ်ပါတယ်ဒီလိုဖျားနာခြင်းတွေဟာတချို့သောအမျိုးမည်မသိတဲ့ virus ပိုးတွေကြောင့်ဖြစ်ပွားနိုင်ပြီး virus ပိုးကြောင့်ဖြစ်တဲ့အဖျားရောဂါတွေလို့အများအပြားလူသိများပါတယ်ဒီအဖျားရောဂါတွေဟာသူ့ဘာသာအလိုလျောက်ပြန်လည်တက်တာလေးရှိပြီးပြင်းထန်တဲ့နာမကျန်းမှုတွေဖြစ်ပွားလို့မရှိပါဘူးယောဂလက္ခဏာတွေကတော့အပျော့စားဒါမှမဟုတ်အလေအလက်ဖျားခြင်းကြွက်သားများကိုက်ခဲခြင်းနှုံးခွေခြင်းအထူးသဖြင့်ခလိငယ်တွေမှာတချို့အချိန်တွေမှာချောင်းချောက်ဆိုးခြင်းနဲ့အန်ခြင်းပြင်းထန်တဲ့နောက်ဆက်တွဲယောဂတွေဖြစ်ပွားနိုင်ခြင်းမရှိပါဘူး virus ပိုးကြောင့်ဖြစ်ပွားတဲ့အပျားယောဂတွေအတွက်ကာကွယ်ဆေးဒါမှမဟုတ်သီးသန့် virus ပိုးဆေးဝါးတွေမရရှိနိုင်သေးပါဘူးကာကွယ်ရန်နည်းလမ်းများအပျားရှိသူနဲ့အနီးကပ်ထိတွေ့ခြင်းမှာရှောင်ခြင်းမှာလူနာဒါမှမဟုတ်သူ့ရဲ့ခန္ဓာကိုယ်ကထွက်ရှိတဲ့အရေးတွေနဲ့ထိတွေ့မိပါကလက်ကိုသေးချစွာဆေးကြောပါလူစုလူဝေးရှိတဲ့နေရာတွေကိုရှောင်ကျင်ပါတခြားသူတွေကိုမကူးဆက်စေဖို့ဖျားနာနေစဉ်အတွင်းမိမိနေအိမ်မှာသာနေထိုင်ပါအရေးများတောက်ပြီးအာဟာရပြည့်အောင်စားတောက်ပါဆရာဝန်ဒါမှမဟုတ်ကျန်းမာရေးဝန်ထမ်းကမညွန်ကြဘဲမြည်သည့်ပရိစီဝဆေးဝါးကိုမှမတောက်သုံးပါနဲ့အပြားကျစေဖို့ဆေးတောက်သုံးရမှာ aspirin ဒါမှမဟုတ် ibuprofen ကိုရှောင်ကျင်ပါ paracetamol ကိုသာတောက်သုံးပါဆရာဝန်ကျန်းမာရေးဝန်ထမ်းနဲ့တိုင်ပင်ကူတာပါခလေးများတွင်ဖြစ်ပွားသောနမိုနီးယားအဆုတ်ရောင်ယောဂါအပါအဝင်လက်တလောအသက်ရှူလမ်းကြောင်းဆိုင်ရာယောဂါများနှာခေါင်းလေကြောင်းနားအသံအိုလေပြွန်းတဲ့အဆုတ်တို့မှာအသည့်ရုတ်တရက်ဖြစ်ပွားတဲ့မြည်သည့်ယောဂါကိုမဆိုလက်တလောအသက်ရှူလမ်းကြောင်းဆိုင်ရာယောဂါ acute respiratory infection ARI လို့ခေါ်ဆိုပါတယ်အသက်၅နှစ်အောက်ကလေးတွေမှာမကြာခဏအဖြစ်အများဆုံးကူးစက်ယောဂါဖြစ်ပါတယ်ယောဂါလက္ခဏာတွေကတော့ဥပါဒါအလိုလျောက်ပြန်လည်တက်တာနိုင်တဲ့အဖျားဒါမှမဟုတ်မဖျားပဲချောင်းဆိုးအေးမိနာစေခြင်းနားကိုက်ခြင်းတို့ကအစာပြူလို့အသက်အန္တရာယ်ရှိတဲ့နမိုနီးယားအဆုတ်ရောင်ခြင်းအထိဖြစ်ပွားနိုင်ပါတယ်နမိုနီးယားအဆုတ်ရောင်ယောဂါရှိတဲ့ကလေးမှာမကြာခဏဖြစ်ပွားတတ်တဲ့ယောဂါလက္ခဏာတွေကတော့အဖျားကြီးခြင်းချောင်းဆိုးခြင်းအသက်ရှူမြန်ခြင်းနဲ့အသက်ရှူရခက်ခဲခြင်းတို့ဖြစ်ပါတယ်တချို့သောအခြေအနေတွေမှာကလေးကအသက်ရှူတဲ့အခါရင်ဘတ်အောက်ပိုင်းဟာခြိုက်ဝင်သွားကြောင်းတွေ့ရတတ်ပါတယ်ဒီလက္ခဏာဟာပြင်းထန်နမိုနီးယားအဆုတ်ရောင်ယောဂါရဲ့လက္ခဏာဖြစ်ပြီးအရေးပေါ်အခြေအနေဖြစ်ပါတယ်။ကာကွယ်ရန်နည်းလမ်းများအထူးသဖြင့်ကလေးငယ်များကိုမကင်တွဲမီလက်ကိုမကြာခဏဆေးကြောပါ။လူစုလူဝေးတွေနဲ့အိမ်တွင်းလေလူညဉ့်ညမ်းမှုတွေကိုရှောင်ကျင်ပါ။မိဘအုပ်ထိန်းသူတွေအနေနဲ့ဆက်လက်တောက်သုံးခြင်းကိုရှောင်ကျင်ပါ။ကလေးအသက်6လအထိမိခင်တို့တစ်မျိုးတည်းကိုသာတိုက်ကြွေးပါ။အသက်6လအထက်ကလေးငယ်တွေကိုအာဟာရပြည့်ဝအောင်ကြွေးမွေးပါ။ဝတ်သက်နဲ့ကြံ့ညာချောင်းဆိုးယောဂါရဲ့နောက်ဆက်တွဲအဖြစ်အဆုတ်ရောင်ယောဂါဖြစ်ပွားနိုင်ခြေကိုလျှော့ချဖို့ကလေးတွေကိုကာကွယ်ဆေးထိုးပါချောင်းဆိုးခြင်းနဲ့အေးအေးမိခြင်းအများစုဟာအလိုလျောက်သက်သာပျောက်ကင်းလေရှိတာကြောင့်မိမိသဘောနဲ့မိမိဆေးတောက်ဆေးတိုက်ခြင်းမပြုလုပ်ပါနဲ့ကလေးငယ်တွေကိုမိခင်တို့ဆက်လက်တိုက်ကြွေးပြီးဖြားနာနေချိန်မှာအစာနဲ့အရှည်တွေလုံလောက်စွာတိုက်ကြွေးပါခုနှစ်ရက်ထပ်ပိုပြီးချောင်းဆိုးနေပါကဒါမှမဟုတ်နမိုနီးယားအဆုတ်ရောင်ယောဂါလက္ခဏာတွေပေါ်ပေါက်လာပါကဆရာဝန်ကျန်းမာရေးဝန်ထမ်းနဲ့တိုင်ပင်ပါ
Video NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့အပတ်စဉ်ထုတ်လွှင့်ပေးနေကြတိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာကရင်နီကယားဘာသာနဲ့ခူးရယ်မှတင်ဆက်ပေးထားပါတယ်ခင်ဗျာ
ဘောမဖက်စီလော့ပလီတမှုပဲစင်ခုညရှုခဲရေဒီယို NUG တနွေကူရီကြာရင်နုဟေစုထေလူပဲစီနာခရလင်းကိုနပါဘာမခူးရယ်နေပြဲခလူလရီကြာရင်နာမှာဖဲခုတ်ပြီးမူရင်နုအလိမဆာနီဒီဆိုဘွေဒူတပါနာဖဲခုတပရဲရင်နာမှာအမဆာနီဒီနာမှာအိုနော့တိုဖဲခုတ် PDF နာအင်လီ PDF အလိတီထီလူနီဒီအရီကြာရင်နုဟေစုထီလူပဲစီပါဖဲခုတ်ပြီးမူနာဟီဒေါပလော့ဂျူအုတ်တိုင်းဒေါ်အိုဖရေဆိုဘွေဟိုခါလိရင်နုအမဆာနီဒီဆိုဘွေဒူတပါနာဖဲခုတပရဲရင်နာမှာအမဆာနီဒီနာမှာအိုနော့တိုဖဲခုတ် PDF နာအင်လီ PDF ရင်နာရောဒီလူထီနီဒီဖွင့်နာပဲဘိမတ်လေလွေညင်မဟေလွေမအခေရင်နအလိပူနီနီတီရှင်ညအပလောမူတကွေနာရောယာနုမေဆာနီကြတုဆပွေတူတပနာဖခုတဖဖွေနာပရေအလိထုထင်းနီတရီကြာရင်နာမအပေစေနာဖခု PDF အပလောမူစီတိုဖခု PDF အပလောမူလောပီရင်နာရောအစီမေချီမီချီနီတအကလကလိုစီနာမအမေနော့တိုဒီလုထင်းနီတဖွေနာပရေဖခု PDF တယင်အပလောမူအလိပကလောမာနီဒီဟေကူခါလီကူယင်နအထုထေနီဒီအကလကလိုယင်နမှာဘီအပလောမူတကေအမေနီတူဖူတေအထုချင်းနီတူပါဖုန်နထဒိုကလဲလီထုထေဘေနီဂျီအငဲအမေပလောချင်းနီတနာပါမဖာအပလောမူစီပါအလူနီဒီစီနမှာတရီကြရပဟယာပူနီတူဖုန်နပါတဆုထီလူနီယာဒီဝင်နာပရေနတူတိုအိုနီတူဘေဖဲခုံညောင်ရွှေကီကူအီလီပီဒီအက်အပလောမူစီနာရောအလိထုထင်းနီတရာကလကလိုယီနာမှာတယင်မူညေဖက်တဖက်အတုခုစီတုန်နီတူဘေကလီဖူးစီအစီမေချီမေချူနီဒီစီနာမှာအုံနော်တိုဒီထီလူနီတူဖူးဟီနာမှာစင်ငယ်နီဒီနာတရီတက်ရယင်နာပရေမူပြေဗီမူအကူဖရက်ရှော့လျဖက်ဖူးစီယင်နုအစီလျာဤကဆွေရခါလီခြေလီနီဘဲနီဂျီအငိမေချူဘဲနီဂျီအငိညေဖက်ဖက်ဖရက်ချာခုဒုခွန်ဆော့ဖူးယင်နာရောအမိုရှူနီဒီရီကြယင်နုဟေစုထီလူဘဲစီပါမူပြေဗီမအကူဖရက်ရှော်လျာဖရက်ဖူစီအစီလျာဧကဆေယခါလီယင်းချီလီနီဘဲနီဒီအငေမေချိုဘဲနီဒီအငေငေဖရက်ဖရက်ဖရက်ချာခုဒူခွန်ဆောင်ဖူယင်းနာရောဘီမတ်စလက်စူးငီယင်းနုအမိုရှူနီယာဒီဖွေးနာပရင်အလီချေဘဲနီဒီနာဖရက်ရှော်လျာဖရက်ဖူစီနအခဲချီလီနီဘဲနီဒီအငေအဂျီအရီနီဒူဖူနုမူပြေဗီမအကူဖရက်ရှော်လျာဖရက်ဖူစီလျာဧကဆေယခါလီယင်းချီလီနီဘဲနီဒီအငေယင်းနာမာအစီအပလောမူရင်တော့ဒီပါဂျိုဘဲနီတီဒီဆက်ရှင်းနငါပြပါအငင်းအဂျီအရီနီတူဖုန်စုပါဘဲနီတီအဟိနာမအေမူရှူနီတူဖုန်အဟိကန်နီတီရင်နာပရင်အထွနဒီကေပူစီလေးအခေါ်ဘာငီအဟိနာမပတဲချတဲ့ပါငင်းအလိုဒူနီတူဖုန်အဟိပူနီကြတူဖုန်အဟိနာမစင်ငယ်နီတီနာတရီတကြရင်နာပရင်ကီယာလီကီကိုလေကလတဖိုင်နီဒီတဲစားတဲ့ပါဒီကေပူစီအငင်းအလိုနီဒီလေအေလေအိုထီရင်နဒေတာချိုးပဲနီဒီအငင်းတထုထရာဟေတာနီဒီရီကြာရင်နဟေစုထီလူပဲစီပါကီယာလီကီကိုလေကလတဖိုင်နီဒီတဲစားတဲ့ပါဒီကေပူစီအငင်းအလိုနီဒီလေအေလေအိုထီစီရင်နဒေတာချိုးပဲနီဒီအငင်းကီယာလီကီကိုလေပေါ်များခွဲနီဒီလေကလတဖိုင်ရတဲစားတဲ့ပါဖူစီအငင်းကွန်ရဲ့ရေနာရောဒီလူထီနီဒီနာပဲအလေးကလျာတဖာယင်းဒီတတ်ရှာတဲ့ပါဒီကေပူစီအငင်းကေကုခဲအလိုနီဒီလေလေအိုထီစီယင်းနတီတာချိုဘဲနီဒီအငင်းအလိုနီဒီဖုန်နချီအိုနီဒီဒန်ချီလေအိုအဲနီဒီခါလီတုမေတေဥရှုဒူဟဲတဟီနမအိုအဲနီဒီဖုန်နမနာရောပချီအိုနီဒီဒန်ချီလေအိုအဲနီဒီခါလီဟိနမကလင်မန်အပလော့မှုစင်အပိတာခါလီအီထော်ညာအိုနီဒီဖွေနာရောဘဲအချီအရီအိုနီဒီချီလေကျာနီဒီခါလီတဖူဖွေနာပရအဟိကျန်နီဒီယနာပရအစလေကလတဖာယင်းဒီတဆတဲ့ပါခါလီစီနာမလေအီလေအိုတီစင်အလိုဒူနီဒီဖုန်ထခြေလေးနီဘဲနီဒီအငေအပါမေချူဘဲနီဒီအငေအမိုရှင်နီဒီဖရဒီလူပြချက်စီဖုန်ဟိနာမစင်ငယ်နီဒီနာတရီတဲ့ကြာရင်နာပရင်လေပူနီထူဖရဘဲနီဒီများထေကေလေပူနီဖရနီဒီများကလေခွီအခုအငေကနေဒါထေကေအပလော့မူရင်နာရောအမေမမေဒီယာစင်နီဒီတရီစီဖုန်ဒီလူထီနီဒီအရီကြာရင်နဟေစုထေလူပဲစီပါအလိကျွနီဒီတဆပူနီဖရာနီဒီမြကလေခွီအခုရင်နကနေဒါချေကေချေကေကလောင်ညဖရာချာခုဒူရင်နာရောမေမမေဒီယာဆယ်နီဒီတတရီစီဖုန်ဘေမတ်စလက်ဆူငီရင်နဒီလူထေနီဒီဖွေနာပရင်ချေကေတကကျုကဘဲအငေတဲ့ဘောရှာငင်နတပေဒူအငီစီနမအဘေရှင်နီဒီဖုန်ထအလိမချင်းမချင်းကြာဒီဖရလူမြအခွာရာစီအငေမြကလေခွီအဒူခုရှင်နာဆူဖရနာအပလောမှုစကူရင်နလေပူနီဖရာဘဲနီဒီအငေမေမမေဂျာနီဒီဖုန်ထေကေကလောင်ငေဖရာချာခုဒူရင်နာရောအဟေလူထေနီကြဒီရင်နာပရင်မြာကလေခွေးတတကယ်နည်းအငယ်ဖရာချာခုမဘူးရင်နာမှာအလိပုန်နီဒီရှင်နာအပလော့မှုစီအလိမေချင်းမေချင်းနီဒီမပြေကြန်နီဒီဖရလူမြအခွာရာစီအိုပါနီဒီတုတို့အလိမေရှိချင်းနီဒီထေကေပူစီရင်နအိုနီဒီဖွင့်နာရောထေကေဖူစီရင်နာမှာမြာချီအဲနီဒီနာတပြတဲ့ရှေဖွနအစီနာဟေလီထေနီဒီဖွနပရင်မြာချီကေအဒုခုခွေးတဲ့ရင်နာရောထေကေတကကျုကပန်ငယ်တပေါ်ရှာငင်နာတပေတုအငီစီနာမှာအမေချင်းမေချင်းနီဒီဖွနထအမေပြေကန်နီဒီဖရလူမြအခွာရနဲ့အခဲကနေဒါချီကေရင်တော့တပေတူအိုနီဒီဖုန်ထညာချီကေဖူစီလေပေါ်များရှူနီဒီတပ္ပယာဒီမိုကရေစီနုလင်းနီပဲနီဒီအငဲတထုထရာပယာပုန်နီဒီဖုန်နာပါကနေဒါချီကေချီကေကလောင်ငယ်ဖရချာခုတူရင်တော့ဒီလိုချီနီကြဒီဖို့ဟိနမဆင်ငယ်နီဒီနာတရွေတဲ့ကြရင်တာပဲခွန်ရဟိစုထေလူပဲစီရေဒီယိုအန်ယူဂျီသနွေကိုရီကြမှာထင်းနီကြဒီပေဟောညီတာနီဒီပွားမှုဖက်စီလောပလီအမှုရရတွေ့ရတဲ့ဆင်းနီလောဒီပုန်းတဲ့ဖေပါနီတေဘွေတတရေ
ဒ ီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစိတ်နှာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။